အိန္ဒိယနိုင်ငံဗုဒ္ဓဂယာဘုံပေါက်ကွဲမှုမှာထိခိုက်ခံခဲ့ရတဲ့မြန်မာစာတင်သားတန်ဃာတော်ဟာဒီကနေ့မှာတော့ရရှိထားတဲ့ဒဏ်ရာတွေကနေအတော်လေးသက်သက်လာပြီးဖြစ်ပြီးနောက်တော့မှအလားတူအကြမ်းဖက်တိုက်ခိုက်တာတွေမဖြစ်စေဖို့ဆန္ဒပြုကြောင်းမင်ကြားပါတယ်လောလောဆယ်မှာတော့အိန္ဒိယနိုင်ငံဘီဟာပြည်နယ်ကဂါယာမြို့အပါအဝင်ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရနေရာတွေအားလုံးကိုလုံခြုံရေးတိုးမြှင့်ချထားပါတယ်ဒီအကြောင်းသတင်းအပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလ9ရက်နေ့ကဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရမဟာဗောဓိဇေတိဘုရားဝင်အတွင်ဘုံပေါက်ကွဲမှုမှာထိခိုက်ဒဏ်ရာရခဲ့တဲ့မြန်မာစာတင်သားတန်ဃာတော်ကတော့အရှင်ဥဝိလာသတက္ကဖြစ်ပါတယ်ဥဝိလာသတက္ကဟာသီရိလင်္ကာနိုင်ငံကိုလံပိုတက္ကသိုလ်မှာမဟာဝိဇ္ဇာဘွဲ့ရခဲ့ပြီးအိန္ဒိယနိုင်ငံမှာပါရဂူဘွဲ့ရယူဖို့အတွက်ဝင်ဝဲဆံမွေးဖြည့်ဆို့ဖို့ရောက်နေစဉ်အခုလိုထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ဥဝိလာသတက္ကဟာအိန္ဒိယနိုင်ငံဂါယာမြို့ကမကရဆေးရုံမှာအရေးပေါ်လူနာအဖြစ်စေကူသားမှုခံယူနေပြီးဒီကနေ့မှာတော့ရရှိထားတဲ့ဒဏ်ရာတွေကတက်တာလာပြီလို့ VOA ကိုအခုလိုမိန့်ကြားပါတယ်
အခုဒီမဂရသေးမှာအာတက်တာပါကွင်းဒီညာဘက်လိုက်ရဲတကယ်လည်းဒီဂျန်ပြည့်ရဲ့ဘောနော်ဒီနယ်လုံးနဲ့လည်းမှတ်မှားရဲအခုတင်းညောလို့ဒီကဘောရံကြလို့ပြောတာကနော
်တင်းင်းကုနေနေ့ကဘုံတွေဇက်တိုက်ပောက်ကွဲမှုဟာကုလသမဂ္ဂပညာရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာဌာန UNESCO ကကမ္ဘာယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်သတ်မှတ်ထားတဲ့အိန္ဒိယနိုင်ငံဘီဟာပြည်နယ်ဗုဒ္ဓဂါယာကမဟာဘောဓိကျောင်းတော်အတွင်းဘုံလေးလုံးအပါအဝင်စုစုပေါင်းဘုံ10လုံးပေါက်ကွဲခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုမှာဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးတိဘက်ဖုံးတော်ကြီးတစ်ပါးနဲ့အရတားတယောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။စေကူတမှုခံနေရတဲ့ဥဝိလာသတက္ကကတော့အလားတူအကြမ်းဖက်တိုက်ခိုက်တာတွေထပ်မံမဖြစ်စေလိုကြောင်းအခုလိုမိန့်ကြားပါတယ်
။ဒါမျိုးဖြစ်တော့လည်းဆိုအန်တော့အန်ဟိုတယ်။ဒါနဲ့လည်းသူနေနေကဟိုရမ်းလုပ်ရတဲ့မကောင်းမှုကလည်းသူနေနေကအခြေပြေးတယ်လို့သူနေခံစားရတယ်။သူဘာမှတော့အကျဉ်းပေးတယ်။သူနေနေကနောက်နောက်တန်းကြီးဖြစ်ပြီးပြည်လို့ပြောတာ။ဟိုဦးဇင်းကတော့ကသာပြောတယ်နော်။နောက်နောက်တန်းကြီးတဲ့ပတ်တိုက်ကြံနေတယ်လို့ပြောတာကတော့တာပြောတာကနားမလား။ဒါမျိုးမတော့ပေါ့
ဒီကနေ့မနေ့ပိုင်းကတော့ကာလကတာမြို့အခြေဆိုင်မြန်မာကောင်စစ်ဝင်ရုံးကတာဝန်ရှိသူတယောက်ဟာဥဝိလာသတက္ကကိုလာရောက်ကြည့်ရှုအားပေးခဲ့တယ်လို့အိန္ဒိယနိုင်ငံသုံးရူပီငွေ1000လဲကတ်လူခဲ့ပါတယ်။လောလောဆယ်မှာတော့ဘီဟာပြည်နဲ့ဗုဒ္ဓဂါယာဒေသမှာသာမကအခြားဗုဒ္ဓဘာသာဝင်တွေအလေးမြတ်ထားရနေရာတိုင်းကိုလည်းလုံခြုံရေးတွေကိုတင်းကျပ်ထားတယ်လို့အိန္ဒိယနိုင်ငံဆိုင်ရာပညာသင်မြန်မာရဟန်းတော်များတရားဖွံ့ဖြိုးရေးအဖွဲ့ရဲ့ဒုဥက္ကဋ္ဌဖြစ်သူဥပညာဆက်ကကမိန်ကြားပါတယ်
။မင်္ဂလာရာတော့နန်းလေးမှာလည်းခြားတယ်နန်းကျိုးနေရင်လမ်းကွာလို့ပေါ့နော်။ခြားတယ်နောက်တော့အတင်အောက်တင်ဖြစ်တယ်ကြားလိုက်ပါဘူး။နောက်တစ်ချက်ကဟိုစစ်တက်လေးခြားတာလေ။နောက်ကရေးပါခြင်းနေပုံစံမျိုးနဲ့ဘုရားနာမှာပေါ့ဘုရားပြတယ်နာမှာဒီတဲ့လုံကျော်ကြီးပြေပေါ်ဗျာ။ရဲမဲ့ဘုရားနာပြေကြမှာရှိတယ်မိသက်ကြားလိုက်ပါဦးနဲ့ပေါ့။အဲဒီကြားတဲ့ဗုဒ္ဓဘာသာစကြေကိုအိန္ဒိယမှာရှိတဲ့နေရာတွေကျွန်တော်တို့လုံလုံလေးတတိမဲ့ချပေးတာလေ။နန္ဒနာမှာဆိုရင်ရဲတွေရောထောင်လမ်းတွေရောအကျက်တွေရောချပေးတာလေ။အဲနန္ဒနာဥပဒေပဲထွက်နေပါလေမှာလည်းလုံလုံလေးဖြစ်တယ်။ဒီမှာနန္ဒနာတော့မယ်ဆိုရင်ဗုဒ္ဓဘာသာတွေလမ်းမှာ3ခါလောက်ဆက်ဆံမယ်လေ
။ဥပညာဆက်ကဟာအခုအခါမှာစေကူတမှုခံယူနေတဲ့ဥဝိလာသတက်ကကိုစောင့်ရှောက်နေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ကတော့အိန္ဒိယနိုင်ငံငံကြ ాయి ဌာနအတွင်းဝင်မစ္စတာရာဂျန်မက်သီးဟာနေပြည်တော်ကိုတွားရောက်ပြီးနိုင်ငံကြ ాయి ဝင်ကြီးဦးဝနမောင်လွင်နဲ့ဒေါန်ဆန်းစုကြည်တို့ကိုတီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲတွေအတွင်းမှာတော့အိန္ဒိယနိုင်ငံအနေနဲ့ဗုဒ္ဓဂါယာဒေသရဲ့လုံခြုံရေးကိုအာမခံတယ်လို့ဘုံပေါက်ကွဲမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းမြန်မာအစိုးရကိုအတိပေးသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်ထိခိုက်ဒဏ်ရာရတဲ့တံဃာတော်ကိုလည်းစောင့်ရှောက်နေတဲ့အကြောင်းဥဝနမောင်လွင်ကိုပြောကြားခဲ့ပါတယ်။ဘုံပေါက်ကွဲတဲ့ဖြစ်ရပ်အတွက်ဒေါန်ဆန်းစုကြည်ကထူးတုံလုံးမိတယ်လို့ပြောဆိုကြောင်းအိန္ဒိယနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဗုဒ္ဓဂါယာကိုငင်းချမ်းတဲ့ဖျားဘူးဒေတာအဖြစ်ဆက်ရှိသွားမှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားဌာနအတွင်းဝင်ကအာမခန်ပြောဆိုကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့တော့မတင်ကားသူတဦးကိုဖမ်းဆီးထားတယ်လို့လည်းအိန္ဒိယအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ထားပါတယ်။